မြောက်ပိုင်းလက်နက်ကိုင်အဖွဲ့အစည်းနဲ့ဖွဲ့စည်းထားတဲ့ SPNCC အဖွဲ့ဝင်အေးရခိုင်တပ်မတော်ပေါ်တရုတ်နိုင်ငံရဲ့သဘောထားကပြောင်းလဲသွားပြီလားဆိုတာစိတ်ဝင်စားဖို့ကောင်းနေပါပြီ NCA စာချုပ်လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအားလုံးအပေါ်မှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုရှိနေတယ်လို့စစ်ရေးနိုင်ငံရေးလေ့လာသူတွေကပြောကြပါတယ်အေးရခိုင်တပ်မတော်ဟာမြောက်ပိုင်းမာမိတ်တပ်ဖွဲ့ဝင်ဖြစ်ပြီးနေပြည်တော်မှာတတိယကြိမ်မြောက်21ရာစုပင်လယ်ညီလာခံကျင်းပတဲ့အခမ်းအနားတွေကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဦးဆောင်ပြီးခေါ်ဆောင်လာခဲ့တဲ့အတွက်ညီညာရေးဖြစ်စဉ်လမ်းကြောင်းတွေကိုဆွဲတင်လာတာလို့လေ့လာသူတွေကဆိုကြပါတယ်။အခုတမတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးစဉ်တရုတ်နိုင်ငံကအေအေကိုကန့်ကွက်တယ်လက်ရှိမှာလည်းရခိုင်ပြည်မြောက်ပိုင်းဘက်မှာတိုက်ပွဲတွေကမှပြီးသေးတဲ့အချိန်လေးဖြစ်တာမို့အေအေအနေနဲ့ညီညာရေးလုပ်ငန်းစဉ်တွေပါလာနိုင်ဖို့အလံဝေးနိုင်မယ်လို့လည်းယူဆနေကြပါတယ်။အေအေရဲ့သတင်းပညာရေးတာဝန်ခံခိုင်သူခါကတော့တရုတ်နိုင်ငံကရှုံချလိုက်တယ်လို့ပြောကြားချက်အပေါ်အခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတော့ comment ပေးစရာတော့မရှိဘူးဗျအခုရှင်ဒီကျွန်တော်တို့ကတော့အဲ့လိုမျိုးပြောပြတာဘာမှတော့မရှိ
တစတဲ့မှာမနေ့ကဇန်နဝါရီလ23ရက်နေ့ကလည်းရန်ကုန်မြို့ NRPC ရုံးမှာလည်းဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ညီညာရေးကော်မရှင်တို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အေအေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်ဆိုတာကိုညီညာရေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကအခုလိုပြောပါတယ်
ဒီနေ့လေဟာသတင်းစာမှာပြေးပါတယ်။ဟုတ်ကဲ့ဒီလိုပြောရတာ။အဲဒီသဘောထားတွေပါပဲ။သူတို့ဒီနေ့ဒါဟိုပြောတဲ့အဲကျွန်တော်အနေနဲ့ဗမာပြောချင်တယ်ပေါ့ဗျာ။အလုံးပါပဲဗျာ။ပုံမှန်ပြီးပြောတာပါပဲ။ဟုတ်ပါတယ်ဗျာ။ကျွန်တော်အဲ့လောက်ပဲပြောချင်ပါတယ်။အကျဉ်းကြီးပြောတော့တွေ့တယ်ပါတယ်ဗျာ။အချိန်တိုင်းသွားတော့ရောတွေ့ပြီးသွားတော့ရောအခုမနေ့ကပြေးတာရောအလုံးကဒီလာတယ်မှာကျွန်တော်ညီငယ်ညီငယ်ပြောတယ်။အများကြီးတွေ့တယ်ပါတယ်ကျွန်တော်ချိန်ရတဲ့အားရပါတယ်။
ဇန်နဝါရီလ21ရက်နေ့ကတရုတ်နိုင်ငံကုမင်းမြို့မှာကျင်းပခဲ့တဲ့ KIO နဲ့ညီငယ်ကော်မရှင် NRPC တို့တွေ့ဆုံစဉ်မှာအေရခိုင်အဖွဲ့ကိုကန့် MNDA တောင်ပလောင် TNL အဖွဲ့တွေဟာ KIO နီးတူအစိုးရတပ်မတော်နဲ့တဖွဲ့ချင်းအလိုက်နှစ်ဖက်အပြစ်ခတ်ရဆက်ရစာချုပ်မရှိသေးတဲ့အတွက်အဲ့ဒီလေးဖွဲ့နဲ့အတူတကွဆွေးနွေးလိုတယ်လို့ KIO ကတောင်းဆိုထားပါတယ်။တရုတ်နိုင်ငံရဲ့မြန်မာနိုင်ငံထဲမှာအကောင့်တွေဖော်မဲ့စီမံကိန်းလုပ်ငန်းကြီးတွေအတွက်ယင်းနှိမ့်ညွတ်မှုတွေကများလွန်လာမှုမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပေါ်သူတို့ရဲ့ဩဇာလွှမ်းမိုးမှုကိုလည်းခိုင်မာအောင်လှုပ်ဆောင်လာနေကြပါတယ်။စီးရဲနိုင်ငံရေးလေးလာသူတို့ဖြစ်တဲ့ဆိုင်းဆရာဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပြောပါတယ
်။ OBO ကစီမံကိန်းတွေအကောင့်ထဲပို့ဖို့အတွက်ဘဝမီငင်းချမ်းရေးကလည်းသူတို့တွေလည်းအကြီးကြီးပြဿနာတွေရဖြစ်တာ။အေးရနေပြီးတော့ yes ကနေဝင်ပြီးတိုက်ခိုက်တဲ့ကိစ္စကတော်တော်လေးကိုစိတ်နှောက်ယှက်တော့ဖြစ်သွားကုန်ရပါပဲ။သူခုကြာခဏအေးအေးနဲ့လည်းတွေ့ပြီးပါတယ်။ဘာတွေပြောတယ်လဲတော့မသိဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်ထင်တာကတော့အေးအေးကိုဒီလိုလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကန့်သတ်ဖို့တော့တောင်းဆိုလို့မထင်ပါဘူး။ဒီကြောင့်ဖြစ်လာတဲ့အခြေအနေပေါ်မှာကျွန်တော်တို့မြောက်ပိုင်းဖွဲ့တွေ NCA လမ်းကြောင်းကိုရှောက်လန်းမှုအတွက်ဥတီပြီးတော့ဒီတမောင်းနယ်လေဆွေးနွေးရတဲ့ကြိုးပါတယ်။အဲအတွက်တော့ကိုကတော့လမ်းလုံးလမ်းကွာရောက်နေပြီ။မိနီတွေပြနေတယ်။အဲတော့ဘယ်လမ်းကြီးမှလဲဆိုတော့ AA ဆက်စဉ်းစားဖို့ပါ။ကျွန်တော်တင်တာကမြောက်ပိုင်းဖွဲ့တွေလည်းတရုတ်ရဲ့သဘောထားကိုလွန်ဆန်လို့မရပါဘူး။တမောင်းလည်းလွန်ဆန်နိုင်တဲ့အနေအထားမရှိပါဘူး။အေးအနေနဲ့အဲ့ဒီခြေရနေပြီးတော့မျိုးသားရင်းနဲ့ပြည်သားကျွန်တော်တို့ရခိုင်သမရနိုင်ငံထူထောင်ရေးလမ်းကြောင်းဆက်ရှောက်မယ်ဆိုရင်တော့ထိုးရတဲ့ကံကြမ္မာတွေနဲ့ရခိုင်ပြည်သူတွေရောအေးအေးဖွဲ့စည်းရောကြုံလိမ့်မယ်လို့ကျွန်တော်တို့မျှော်မှန်းမိပါတယ်ဗျာ။ဒါကတော့ကျွန်တော်တို့မဖြစ်စေချင်တဲ့ကိစ္စပါ
။ငញ្ញန်ကြီးဖြစ်စဉ်ကိုတရုတ်ကထဲထဲဝင်ဝင်နဲ့ဂျားဝင်နေတာတွေကသူ့ရဲ့ဩဇာကြီးမားလာမှုကိုပြသနေတာဖြစ်တယ်လို့အေးအေးကိုလည်းသူ့အနေနဲ့ဘယ်လိုဩဇာသုံးမလဲဆိုတာစောင့်ကြည့်ရမယ်လို့သုံးသပ်ကြပါတယ်ခင်ဗျာ။